လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးရမှာအငင်းပွားစရာတွေကြုံခဲ့ရတဲ့မြို့နယ်တချို့မှာနောက်တစ်ကြိမ်ပြန်လည်မဲ့ပေးခွင့်ပြုဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိသူတွေကြိုတင်မဲပေးခွင့်စပေးခဲ့တဲ့နေ့မှာပဲအငင်းပွားစရာတွေကြုံခဲ့ရတာကြောင့်လူစုလူဝေးနဲ့ရုတ်ရုတ်တဲတဲဖြစ်ခဲ့တဲ့မကွေးတိုင်းပခောက်ကူခရိုင်ပေါင်မြို့နယ်မှာမဲပြန်ပေးခွင့်ရအောင်ကော်မရှင်ကပြင်ဆင်နေတာပါပြီးခဲ့တဲ့ကြာတာပတိနေ့ကအသက်60နှစ်အထက်တက်ကြီးပိုင်းတွေအပါအဝင်ကြိုတင်မဲပေးရမှာပေါင်မြို့နယ်ကျွန်းရိပ်ကျေးရွာကရက်ွက်နဲ့ကျေးရွာကော်မရှင်ဥက္ကဋ္ဌကမဲဆန္ဒရှင်တွေကိုစားမဲပြားတွေမှာတစိုက်သုံးထုပေးခဲ့တဲ့ဆိုပြီးမကျေနပ်ကြရာကလူစုလူဝေးဖြစ်ပွားခဲ့တာပါအငင်းပွားမှုဖြစ်ခဲ့တဲ့ဆန္ဒမဲတွေကိုပယ်မဲအဖြစ်တတ်မှတ်လိုက်ပြီးနောက်တစ်ကြိမ်မဲပေးခွေပြုဖို့မကွေးတိုင်းကော်မရှင်ကိုတင်ပြထားတယ်လို့လည်းပခောက်ကူကရိုင်ကော်မရှင်ဥက္ကဋ္ဌဥဝင်းစိန်ကပြောပါတယ
်မဲပေးပြမှာပါဗျဒီနေ့ကတော့3ရက်နေ့လို့ကျွန်တော်တို့ကတင်ပြချက်ထဲမှာပါတယ်ဒီနေ့ကတော့နေကင်းပိုင်းဒီရောက်တဲ့အတွက်ဖြစ်နိုင်အောင်လုပ်ပြီးတော့မနေ့ပြန်ရုံးနယ်ကိုကျွန်တော်အကြောင်းကြားလိုက်ပါပေးမဲပေးခွင့်ပေးနိုင်အောင်ဟုတ်ကဲ့ပေးမဲဖြစ်တက်မှတ်လိုက်မှာပါဗျအစ်တပံအဲ့40ဦးလုံးကသူမဲဆန္ဒရှင်အပြန်လဲပေးခွင့်အဆုံးရှုံးအောင်ပြန်ပေးခွင့်ပြုလိုက်မှာ
ရဲစကြိုမြို့နယ်မှာကြိုတင်မဲပေးရမှာလဲမဲလက်မှတ်စာအုပ်မှာမြို့နယ်နှစ်ခုရဲ့မဲလက်မှတ်တွေရောနှောပါဝင်နေတာကြောင့်အမှားယွင်းတွေကြုံခဲ့ရတဲ့အတွက်မဲပြန်ပေးဖို့စီစဉ်ခဲ့တယ်လို့လည်းပခုတ်ကူခရိုင်ရဲကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဝင်းစိန်ကပြောပါတယ်လောင်ချောင်ရဲ့အခြေအနေရမဲဆန္ဒနယ်မြေတော်တော်များများပယ်ဖြတ်ထားတဲ့ရခိုင်ပြည်နယ်ကမဲပေးခွင့်ရတဲ့တန်တွဲမြို့နယ်မှာလည်းအမျိုးသားလွှတ်တော်မဲဆန္ဒနယ်မှာကြိုတင်မဲလက်မှတ်တွေမှားယွင်းမှုတွေကြုံခဲ့ရတာပါတခြားမြို့နယ်ကမဲလက်မှတ်တွေနဲ့ရောထွေးပြီးအမှားယွင်းတွေဖြစ်ခဲ့တဲ့အတွက်ပြန်ပေးနိုင်အောင်စီစဉ်နေတယ်လို့လည်းတန်တွဲခရိုင်ကော်မရှင်ဥက္ကဋ္ဌဦးတင်သိန်းကပြောပါတယ်ဒါပေမဲ့လည်းကော်မရှင်ရဲ့အစီအစဉ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းကကန့်ကွက်ထားတဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုစောင့်ဆိုင်နေတယ်လို့လည်းပြောပါတယ်
။ဟိုကအင်ဒီယာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းဆိုတာသူကနေပြောကဒီဟာကိုကန့်ကွက်လာတင်တယ်။တင်တဲ့အတွက်ပြည်နယ်ကလည်းပဲသူတို့အဲ့ဒီဟာကိုဟိုယူစီပေါ့ပြည်ထောင်စုကော်မရှင်ကိုတင်ထားတယ်။ဆိုတော့ပြည်ထောင်စုကော်မရှင်ရဲ့ဆုံးဖြတ်ချက်နဲ့ဒီဟာကိုငိုပေးတဲ့အတိုင်းပဲရေးထုတ်လိုက်မလား။ဒါမှမဟုတ်အဲ့ဒီအမျိုးသားလွတ်တော်မှားသွားတဲ့ဟာကိုပြည့်ပြည့်ပြီးတော့ကမှအစ်စ်အမှန်ကိုကောက်လုတ်ခိုင်းမလားဆိုတာညွှန်ကြားချက်မလားသေးပါဘူးခင်ဗျာ
ကွန်ဝေကတ်ယောဂါကလာကန့်သက်ချက်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာတက်ကြီးပိုင်းတွေမဲဆန္ဒနယ်မြေပြင်ပရောက်နေသူတွေနဲ့နိုင်ငံဝန်တန်းတွေအပါအဝင်ရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်အခဲရှိသူတွေကိုကြာတာပတင်းနေ့ကစပြီးကြိုတင်မဲပေးခွင့်ပြုထားတာပါဒါပေမဲ့လည်းကြိုတင်မဲပေးရမှာရွေးကောက်ပွဲကော်မရှင်တစိုက်တောင်းအတုအသုံးပြုတာမဲစာအိတ်တွေပေါက်ပြဲတာမဲဆန္ဒရှင်ကိုစားမဲပေးတာတွေအပါအဝင်ရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေနဲ့မညီတဲ့လောက်ရက်တွေရှိနေတဲ့ဆိုပြီးတိုင်းကြမှုတွေလည်းရှိနေပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မျှတတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခံမှန်းချေတတန်းကျော်မဲပေးခွေဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်။ကျွန်မအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။